မိကန်ဆိုရရဲ့သဘောထားအမြင်အဘော်ကိုသင်ပြပါတော့မယ်ခင်ဗျာ
သောရရှင်များရှင်လူခွေလှူရှားသူမဆုစုနှွေးရဲ့အမှုပြင်ဆင်ချက်အယူခံဝင်မှုကိုမြန်မာနိုင်ငံဗဟိုတရားရုံးချုပ်ကနေအကျဉ်းကြီးပတ်လည်လိုက်ပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တဦးဖြစ်သူမဆုစုနှွေးဟာတက္ကသိုလ်2005ခုအောက်တိုဘာလကဖမ်းဆီးခြင်းခံခဲ့ရပြီးထောင်ဒဏ်18လပြစ်ဒဏ်ချမှတ်ခြင်းခံခဲ့ရပါတယ်အတိအဓမ္မလိုအားပေးခိုင်းစေမှုအသုံးပြုခဲ့တဲ့ကော်မူးမြို့နယ်ဒေသခံအာဏာပိုင်တွေကိုတက္ကသိုလ်2004ခုကမဆုစုနှွေးကနေတရားစွဲဆိုခဲ့ရမှာအမှုနိုင်ရရှိလိုက်ပါတယ်အတိအဓမ္မလိုအားပေးခိုင်းစေမှုအသုံးပြုတဲ့အတွက်မြမစစ်ဆူရကိုရုံးတင်ခဲ့တဲ့အမှုမှာမဆုစုနှွေးဟာပထမဦးဆုံးအမှုနိုင်ခဲ့သူဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်ဆိုင်ရာကော်မရှင်ကပြောပါတယ်အစိုးရအရာရှိတွေကမဆုစုနှွေးကိုတံပြန်တရားစွဲဆိုခဲ့ပြီးသူတို့အပေါ်မချေမငန်းချင်းချောက်မှုတွေပြုလုပ်တယ်ဆိုပြီးစွဲချက်တင်ခဲ့ပါတယ်မဆုစုနှွေးပေါ်အခုလိုစွဲချက်တင်မှုတွေဟာလုံခြံတာတွေဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မဆုစုနှွေးဟာနှလုံးအားနည်းတဲ့ယောဂဝေဒနာရှင်တူဖြစ်ပါလေ။သူဟာဇန်နဝါရီလကအသက်ရှူမှုဖြစ်တာရဲ့သွေးအားနည်းတာရဲ့တို့ကြောင့်ဆေးရုံတဲ့ကုသမှုခံယူခဲ့တယ်လို့လူအခွင့်အုပ်စုတွေကပြောကြပါလေ။မဆုစုနွေးရဲ့ကျန်းမာရေးအခြေအနေဆိုးရွားလာတဲ့အပေါ်မှာလေအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ရှွန်မကော်မစ်ကပြောပါလေ
။ဆုစုနွေး case highlights the brutality of the Burmese regime and its disregard for democratic principles.
မြန်မာစစ်အစိုးရရဲ့ရက်စက်ကြမ်းကြုတ်မှုတွေအပြင်ဒီမိုကရေစီအခြေခံမှုတွေနဲ့အခြေခံလူ့အခွင့်အရေးတွေကိုမြန်မာစစ်အစိုးရကဥပက္ခပြုထားတယ်ဆိုတာကိုမဆုစုနှွေးအမှုကမိမောင်းထိုးပြလိုက်တာပါပဲ
။မြန်မာအစိုးရအပေါ်မှာနဲ့အာဏာပိုင်တွေရဲ့ဖိနှိပ်တဲ့ policy တွေပေါ်မှာမြန်မာလူထုရဲ့ဝေဖန်ပြောဆိုပိုင်ခွင့်ကိုလေအမေရိကန်ပြည်ထောင်စုကမရင်းမြိုင်ထောက်ခံတဲ့အကြောင်းထလောင်းအတည်ပြုပါတယ်လို့ Mr. McCormick ပြောပါတယ်
We call on the regime to release Su Su Nwe and over 1,100 political prisoners it is holding and to initiate a credible
မဆုစုနွေအပြင်တခြားဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားထောင်တရာကျော်ကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံသားတွေကိုကြမှာကိုဖန်တီးနိုင်ခွင့်ရှိစေမဲ့ယုံကြည်ကိုးစားမှုရှိပြီးအုပ်စုအလုံးပါဝင်တဲ့နိုင်ငံရေးဖော်ဆောင်မှုကိုစတင်ပြုလုပ်ဖို့လဲမြန်မာစစ်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်
။ကမ္ဘာပေါ်မှာလွတ်လပ်မှုနဲ့ပြုပြင်ပြောင်းလဲမှုလိုအပ်တဲ့နိုင်ငံတချို့အနေနဲ့မြန်မာနိုင်ငံလေးပါဝင်တဲ့အကြောင်းသမ္မတဂျော့ချ်ဒီဘွတ်ကမကြသေးမီကထောက်ပြပြောကြားသွားပါတယ်။တရားနည်းလမ်းတကျဖြစ်ရေးနဲ့တကမ္ဘာလုံးငင်းချမ်းရေးအတွက်မြန်မာပြည်သူလူထုနဲ့တခြားပြည်သူတွေအနေနဲ့လွတ်လပ်ဖို့လိုအပ်တဲ့အတွက်လေမြန်မာပြည်သူလူထုအပါအဝင်ကြံရှိတဲ့လူတွေကိုအမေရိကန်ပြည်ထောင်စုကမိသားမှာမဟုတ်တဲ့အကြောင်းမစ္စတာဘုရှ်ကပြောခဲ့ကြောင်းပါရှင
်။အမေရိကအစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ပြပါပြီ။